ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်လည်အောင်အတွက်လှုပ်ဆောင်ပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကတောက်ကြနေကုလသမဂ္ဂအထွေထွေညီလာခံမှာတောင်းဆိုလိုက်ပါတယ
်။မြန်မာတိကေဘာဂျောပူဘောဗာစတူချီတရိုဟင်ဂျာဂျာနဂိုစတီ
ရိုဟင်ဂျာတွေမြန်မာနိုင်ငံကနေထွက်ပြေးလာတာအခုဆို6နှစ်ရှိနေပြီဖြစ်ပြီးဘင်္ဂလားဒေ့ရှ်ကယာယီခိုလုံခွင့်ပေးထားတာဖြစ်ကြောင်းနဲ့သူတို့တွေဟာနေရရင်ကိုပြန်ပြီးအေးအေးချမ်းချမ်းနေလို့တဲ့ဆန္ဒရှိနေကြတဲ့အတွက်ဒီဒုက္ခတွေအိမ်ပြန်နှံ့အောင်လုပ်ပေးရမယ်လို့ဖြစ်ကြောင်းပြောသွားတာပါဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတွေနဲ့အင်ရှင်ဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေအတွက်လူသားစာနာမှုအကူအညီဖြစ်တဲ့ဒေါ်လာတန်116တန်ထပ်ပြီးပေးမယ်လို့အမေရိကန်အစိုးရကကြေညာလိုက်ပြီးနောက်တနေ့မှာပဲဝန်ကြီးချုပ်ဟာစင်နာကအခုလိုပန်ကြားလိုက်တာပါ2018ဩဂုတ်လမှာရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံခဲ့ခြင်းကစပြီးအမေရိကန်ကပေးအပ်တဲ့အကူအညီအခုဆိုဒေါ်လာတန်ပေါင်း2200ကျော်နေပြီဖြစ်ပါတယ်98ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဘေးဘန်းအစည်းအဝေးဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ကနေဒါ၊ဂမ်ဘီယာ၊မလေးရှား၊တူရကီ၊ဗြိတိန်နဲ့အမေရိကန်တို့ဦးဆောင်ပြီးရွန်ဂျာအရေးဆိုင်ရာချက်တဲ့ပရင်းနဲ့အစည်းအဝေးမှာလည်းကမ္ဘာတိုင်ဝမ်အထူးသဖြင့်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရွန်ဂျာရင်းရဲ့ပြန်နိုင်ရေးစုပေါင်းလှုပ်ဆောင်မှုကိုနှစ်ဆတိုးဆောင်ရွက်ဖို့ဝန်ကြီးချုပ်ကတိုက်တွန်းခဲ့တာလည်းဖြစ်ပါတယ်။